ရက်ကိုကြီးရတချို့တွေကိုတည်တဲ့အမိတ်ချမှတ်ခဲ့တဲ့မြန်မာတရားသူကြီးရဲ့တမိဂျပန်နိုင်ငံမှာ1985ခုနှစ်ကဖြစ်ပွားခဲ့တဲ့တည်ဆုံမှုမှာမြောက်ကိုရီးယားကပတ်သက်နေတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဌာနကအင်္ဂါနေ့မှာအများပြည်သူသိအောင်ထုတ်ပြန်လိုက်တဲ့ရေးဝတ်စာတမ်းမှာဖော်ပြထားပါတယ်1983ခုနှစ်ကမြန်မာနိုင်ငံကိုချစ်ကြည်ခီးစဉ်ပြေလာရောက်ခဲ့တဲ့တောင်ကိုရီးယားသမ္မတချန်ဒူဝမ်အစိုးရအဖွဲ့ကိုအာဇာနည်ပိတ်မှန်မှာဘုံခွဲလုပ်ကြံမှုကြိုးစားခဲ့တဲ့မြောက်ကိုရီးယားတချို့နှစ်ဦးကမြန်မာနိုင်ငံမှာတည်တံနဲ့ထောင်ဒဏ်အပြစ်ပေးတာကိုခံခဲ့ရတာဖြစ်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံသားဌာနကလည်းမနေ့ကအများပြည်သူသိအောင်ထုတ်ပြန်တဲ့လျှို့ဝှက်သတင်းစာမျက်နှာပေါင်း23,000ထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တမျက်နှာပါဝင်ခဲ့ပါတယ်အဲ့ဒါကတော့1983ခုနှစ်အောက်တိုဘာလ9ရက်အာဇာနည်ပိတ်မှန်ဘုံဖောက်ခွဲမှုနဲ့ပတ်သက်ပြီးအရှင်ဖမ်းဆီးရမိခဲ့တဲ့မြောက်ကိုရီးယားတရှိဘုံမှုဇင်မုံနဲ့ဘိုကြီးကံမင်ချူတို့နှစ်ဦးကိုတေတံနဲ့ထောင်ဒဏ်အမိန့်ချမှတ်ခဲ့တဲ့တရားသူကြီးတုံးတဲ့ကတရားသူကြီးဥခင်ဇာမုံရဲ့တမီးဟာ1985ခုနှစ်ကဂျပန်နိုင်ငံကိုပြည်ညာတော်သွားစဉ်မှာရုတ်တရက်တေဆုံးခဲ့တာဖြစ်ပါတယ်ဦးနေဝေမဆလအစိုးရလက်ထက်ချင်းလူမျိုးတရားသူကြီးဘုံမူဟောင်းဥခင်စာမုံနဲ့ပတ်သက်လို့ဤဆက်သူတအုပ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့ဒေါက်တာရူဒင်းငါကအခုလိုပြောပြပါတယ
်ဘုံမူဥခင်စာမုံကလွတ်လပ်ရေးရစမှာဖွဲ့စည်းတဲ့ချင်းတက်ရင်တင်းနှစ်သုံးတဲမှာအတူကြီးဘူးပေါ့နော်ကွက်ကဲဘူးချင်းတဲမှာတော့ပထမဆုံးနီးပါးလောက်ဘုံမူကြီးဖြစ်လာတာဖြစ်တယ်နောက်ကိုနေဝင်လက်ထက်မှာနိုင်ငံတော်ကောင်စီဝင်မှာဘုံမှုကြီးပန်ကုလနဲ့ဘုံမှုကြီးခင်ဗျုံတို့ပါတယ်နောက်ပိုင်းတရားသူကြီးအဖွဲ့ဝင်နိုင်ငံတော်တရားသူကြီးအဖွဲ့ဝင်တွေမှာပါလာတယ်အဲ့လိုနိုင်ငံတော်တရားသူကြီးအဖွဲ့ဝင်ဖြစ်တဲ့အချိန်မှာအာဇာနည်ဒိတ်မှဘုံကွဲတဲ့ကိစ္စမြောက်ကိုရီးယားအေဂျင့်၃ယောက်ကဘုံခွဲတယ်ပေါ့နော်1983လောက်ထင်ပါတယ်အဲ့ဒီဖမ်းနေတဲ့မြောက်ကိုရီးယားဘုံခွဲတဲ့လူတွေကိုနိုင်ငံတော်ဆင့်တရားစီရင်တဲ့အခါမှာနိုင်ငံတော်တရားသူကြီးဦးခင်သမုံကတရားရုံးကနေတရားစီရင်ခဲ့တယ်လို့ကျွန်တော်မှတ်မိပါတယ
်။သူတမီးကအခုဂျပန်မှာအဲဒီ1985ခုနှစ်ကတည်ခဲ့တဲ့အမှုမှာဒါမြောက်ကိုရီးယားဘက်ကပြန်ပြီးတော့လက်စားချေခဲ့တယ်ဆိုပြီးတော့အခုတောင်ကိုရီးယားဘက်ကယူဆရပေါ့နော်သူတို့အထောက်ထားတရားဆိုပြီးတော့မင်းကသူတို့ထုတ်ပြန်တဲ့ပြည်ဝဲတည်မျိုးအခုသူတို့အများပြည်သူသိအောင်ထုတ်ပြန်တဲ့ခါမှာပါလာတဲ့အတွက်အဒီဒီသူတမီးအဲ့ဂျပန်ပညာတော်တင်သွားတဲ့အချိန်မှာတည်ဆုံးခဲ့ရတဲ့ပတ်သက်ပြီးတော့ဘလို့တည်ခဲ့လဲပေါ့နော်ပြောပြပြပါရှင
်ဟုတ်ကဲ့ကျွန်တော်အထောက်ထားတည်ကြတော့မတည်ဘူးသူဘုံမှုကြီးခင်ဗျာမုံရဲ့တမီးရစာတော်တယ်လေတက္ကသိုလ်မှာလက်ထောက်ကတိကလာမတည်ဘူးလျာကိုလျန်မုံတို့ကျွန်တော်မှတ်မိတယ်သူရဲ့အမျိုးသားကပမာဒီမြန်မာရုပ်မြင်သံကြားမှာညွန်ကြိုက်မှုအဆင့်ရောက်တယ်ထင်တယ်။ဂျပန်ကိုသွားပြီးတော့တိုကျိုမှာပညာတော်တင်သွားတဲ့အခါမှာဘုံမှုကြီးခင်ဗျာမုံကဒီနောက်ကိုရီးယားအေဂျင့်တွေကိုတည်တံပေးတယ်ဆိုတဲ့ဟာနဲ့နောက်ကိုရီးယားဒီထောက်ခံကြီးတွေကသူ့တမီးဂျပန်ရောက်တဲ့ဟာကိုခြေရာခံပြီးတော့ယူချိုးခန်းမှာတပ်ဖြတ်သွားတယ်လို့ကျွန်တော်တို့လေ့လာသိရှိခဲ့တယ်ဒီတဲ့အတိုင်းအဲ့ဒီထက်တွေက1980ကျော်တွေကမဆာလာဥနေဝင်းထက်ဆိုတော့တရင်ကိုလောလောလောဖွင့်မချတဲ့အခါမှာကျွန်တော်တို့အဲ့ဒီဟာတွေလဲခုနကကျွန်တော်ပြောတဲ့ကိစ္စတွေလဲဘေးပေါက်ရနေဒါကြားရတာပေါ့နော်
တောင်ကိုရီးယားနိုင်ငံသားဌာနရဲ့ထုတ်ပြန်ချက်မှာတော့1986ခုနှစ်မှတ်တမ်းအရာအဲ့ဒီအချိန်ကဂျနီကာဆိုင်ရာတောင်ကိုရီးယားတမ်မတ်ကြီးလီဆန်အုပ်ကနေမြန်မာတမ်မတ်ကြီးဦးသိန်းထွန်းနဲ့တွေ့ဆုံစဉ်မှာတရားသူကြီးဥခင်ဇာမုံရဲ့တမီးဂျပန်နိုင်ငံမှာတိတ်ဆုံးခဲ့တာနဲ့ပတ်သက်လို့တန်တရားဖြစ်စရာရှိနေတဲ့အတွက်အရေးယူဆောင်ရွက်ဖို့ပြောဆိုခဲ့ကြောင်းဖော်ပြထားပါတယ်။စုံစမ်းစစ်ဆေးသူတွေဟာတိတ်ဆုံးသူအမျိုးသမီးအလောင်းရှိတဲ့နေရာမှာမြောက်ကိုရီးယား secret အတူအစတွေကိုတွေ့ရှိခဲ့ကြောင်းတောင်ကိုရီးယားတမ်မတ်ကြီးကမြန်မာတမ်မတ်ကြီးကိုပြောပြခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်တေတောင်းကျန်စီရလောက်အောင်အထောက်အထားလည်းမတွေ့ရဘူးလို့တောင်ကိုရီးယားတမ်မတ်ကြီးကပြောဆိုခဲ့ကြောင်းဖော်ပြထားပါတယ်။မြောက်ကိုရီးယားတရှိုးရီအပေါ်ဖခင်ဖြစ်သူရဲ့စီရင်ချက်ကြောင့်ပြန်ပြီးလက်စားချေတာဖြစ်နိုင်တယ်လို့ယူဆကြောင်းတောင်ကိုရီးယားအစိုးရရဲ့ထုတ်ပြန်ချက်မှတ်တမ်းကဆိုပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံလုံးနဲ့ဆက်ဆံရေးရှိခဲ့တဲ့သမ္မတဦးဆန်းယူဆိုရှယ်လစ်အစိုးရလက်ထက်ချစ်ချည်ရေးခီးစဉ်ဖြစ်ရောက်ရှိလာတဲ့တောင်ကိုရီးယားသမ္မတချန်ဒူဝမ်ကိုမြောက်ကိုရီးယားတရှိုးသုံးကအာဇာနည်ပိတ်မှန်မှာဘုံဖောက်ခွဲလုပ်ကြံရမှာ ချန်တူးဝန်ကအသက်မသေးခဲ့ပေတောင်ကိုရီးယားအစိုးရဖွဲ့ဝင်ဝင်ကြီး၄ဦးအပါအဝင်မြန်မာနိုင်ငံသား စုစုပေါင်း၂၁ဦးသေဆုံးခဲ့ပြီးတမနာနဲ့အတူလိုက်ပါလာသူ၁၄ဦးအပါအဝင်ဒဏ်ရာရရှိသူတမနာနဲ့အတူလိုက်ပါလာသူ၁၄ဦးအပါအဝင်စုစုပေါင်း၄၆ဦးဒဏ်ရာရရှိခဲ့ပါတယ်။ရောက်ကိုရီးယားတရှိုး၃ရက်ကဇင်ကီချူးကိုတော့ကွန်မှုမြို့နယ်တခုပင်ကျွေးရမှာရဲအာဏာပိုင်တွေကအသေးဖမ် ဒီကိုတည်ရအမိတ်ချမှတ်ခဲ့တဲ့မြန်မာတရားသူကြီးရဲ့တမိဂျပန်နိုင်ငံမှာတထောင်ကိုရာရှစ်ဆယ်ခုနှစ်မှတ်တမ်းအရာအင်းစိန်ထောင်မှာနှစ်အကြာဆုံးအကျဉ်းသားတုပ်ဖြစ်2019ခုနှစ်မေလ17ရက်နေ့မှာအတဲတန်စာနဲ့ကွယ်လွန်ခဲ့ပါရဲ့ရှင်။